အမေရိကန်ပြည်ထောင်စုဒေသအတော်များမှာအပူလိုင်းတံခံစားနေရပါတယ်။အချိန်ကြောင့်နဲ့နောက်ရေပိုင်းဒေသတွေမှာလက်ရှိမှာကိုယ်ပဲပူချိန်မြင့်မားနေပြီးအခုဒီနေ့ဘက်ကအပြင်ပူချိန်ဟာဆန်းကျင်ကမြင့်မားဦးမယ်လို့ခန့်မှန်းထားပါတယ်။ရေတက်ခန်းချောက်မသွားအောင်တည်ထားနေတဲ့အကြောင်းလူလူကိုတည်ပြည့်ချက်ထုတ်ပြန်ထားပါတယ်။ဆီနိကရင်ပူချိန်ဆန်းကျင်ကမြင့်မားမယ့်ဒေသတွေမှာအမေရိကန်နိုင်ငံသား89ပန်းကျော်နေထိုင်နေကြတယ်လို့မိုးလူသာခန့်မှန်းသူတွေကပြောပါတယ်။ဝါရှင်တန်ဒီစီမြို့တော်ရဲ့ပူချိန်ဟာ 43.3 ဒီဂရီဆယ်ဆီယပ်စ်အထိရောက်သွားမယ်လို့ထင်မှန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ် Death Valley အရက်မှာခံစားရတဲ့အပူတန်အတိုင်းခဏတာခံစားရလိမ့်မယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။အန်ဒရယ်ကြီးရဲ့အပူချိန်မြင့်မားမှုနဲ့ဆိုတိုင်းစားကြောင့်စူတင်သတိထားပြီးမကောက်ွယ်ဘူးဆိုရင်အပူရှက်တဲ့တံကိုချက်ချင်းခံစားရနိုင်တယ်လို့အမေရိကန်မိုးလေဝသဌာန NWS ကတတိပေးထားပါတယ်။ကလေးငယ်တွေအသက်ကြီးရင်လူတွေ၊ဒေသပြည်ဆိုမရှိပန်နီထန်များတွေနဲ့ပြင်ပမှာအပြင်းထန်လှုပ်ရှားလို့ဆောင်တွေဟာအပူတန်ခံရနိုင်ကြအများဆုံးဖြစ်တယ်လို့လည်းသတိပေးထားပါတယ်။မော်တော်ကားထဲမှာလည်းအန်ဒရယ်ရှိတဲ့အပူချိန်ကိုမိနစ်ပိုင်းအတွင်းရောက်သွားနိုင်တယ်လို့ NWS ရဲ့သတိပေးချက်ထဲမှာဖော်ပြထားပါတယ်။